မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်မှာထပ်ပြီးခေလွန်နေတဲ့မြန်မာဒုက္ခသည်38ဦးကိုအိန္ဒိယအာဏာပိုင်တွေကမေလ2ရက်နေ့မှာပထမတုပ်ဖြစ်နေပြန်ပြီးပို့လိုက်တယ်လို့အိန္ဒိယနယ်စပ်မှာနေထိုင်တဲ့ဦးသိန်းက VOA ကိုပြောပါတယ်
မြန်မာနိုင်ငံက38ရောင်ကိုတမူမြို့မခုံးချောင်းပြန်ပို့တယ်လို့ကြားရတယ်။အဲ့38ရောင်ဟာပြီးခဲ့တဲ့လတွေကအေဖာထောင်ထဲမှာမြန်မာနိုင်ငံက89ရောင်ပို့ဖို့အစီအစဉ်မှာတမူဘက်ကလက်ခံမဲ့လူတွေစီးလို့မိုးဒီက PLP အစံလိုက်တဲ့တခါမှထားထားတဲ့38ရောင်ကိုခုမှပို့နိုင်ခဲ့တာဖြစ်တယ
်။ထောင်ထဲမှာနောက်ထပ်150လောက်ကျန်နေသေးတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့အချမ်းကတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံတွင်းကိုအရသာဒုက္ခသည်တွေဖြင့်မြန်မာစစ်သားတွေပါထွက်ပြေးပြီးခိုလုံတဲ့အတွက်အိန္ဒိယဗဟိုအစိုးရကရောမနေ့ကလူမျိုးရေးအဓိကရောလူပေါင်း220လောက်တေဆုံးခဲ့တဲ့မဏိပူပြည်နယ်ကအစိုးရတာဝန်ရှိသူတွေကပါလုံခြုံရေးအတွက်စိုးရိမ်တာကြောင့်အခုလိုပြန်ပို့ဖို့ဖြစ်လာတာပါ1951မှာပြတ်ထန်းတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂဗရင်ဂျန်စာချုပ်ကိုအိန္ဒိယကလက်မှတ်ထိုးမှတ်ထားတယ်လို့သူ့နိုင်ငံတွင်းမှာလည်းဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့ဥပဒေပြတ်ထန်းထားတာမရှိပါဘူး